ီမှာဆက်ဆောင်ဒုက္ခတွေနဲ့စစ်ဘေးဒုက္ခတွေဟာကိုပြီးဒုက္ခရောက်နေကြပါလေ။နေရေးတိုင်းရေးအခက်အခဲတွေရှိလာပြီးငှက်ဖြာယောဂနဲ့အခြားယောဂတွေစတင်ခံစားလာရတဲ့အချိန်အခါဖြစ်ပါလေ။ဒါပေမဲ့ဒုက္ခတွေဥယျာဟာအမြဲတမ်းတိုးပွားနေပါလေ။အရင်ကဒုက္ခတွေမရှိတဲ့ဇဂိုင်းနဲ့မကွေးတိုင်းမှာစစ်ကောင်စီတပ်ရဲ့တပ်ဖြတ်မိရှုံမှုကြောင့်ဒုက္ခတွေဥယျာများပြားလာပါလေ။အနာသိရင်ကစပြီးအပီလကုံအထိတပီလုံးမှာစစ်ကောင်စီတပ်ကမိရှို့ဖျက်ဆီးခဲ့တဲ့နေအိမ်ပေါင်းတပေါင်းတထောင်ကျော်ရှိတယ်လို့ခန့်မှန်းကြပါလေ။စကိုင်းတိုင်းတစ်ခုထဲမှာနေအိမ်ပေါင်း 9,500 ကျော်မိရှို့ဖျက်ဆီးခံရပါတယ်။တချို့နေရာတွေမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ကတ်နေတဲ့အတွက်မိုးသီးတံပြီးပေါင်နေတဲ့ရားကနေရာကိုဆွန့်ခွာကြရတယ်လို့မေလ10ရက်နေ့ထုတ်လူထုမျိုးဦးမှာဖော်ပြပါလေ။ဒေသခံတွေကပြန်တိုက်လို့မိရှို့တဲ့စစ်ကောင်စီတပ်မှာတေဆုံးတာတွေရှိပြီးမဲ့မိရှို့ခံရတဲ့အိုးအိမ်ကပုံများနေပါလေ။ဒါပေမဲ့စကိုင်းလူလူရဲ့တော်လိုင်းတပ်ဖွဲ့တွေဟာစိတ်တက်ပြင်းထန်လွန်လာမှုစစ်ကောင်စီရဲ့အနော်တာစစ်စင်ကြီးကိုတုံ့ပြန်နိုင်ခဲ့တယ်လို့ဆိုပါတယ်
။ကလွန်သမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ရဲ့ဧပြီလ6ရက်နေ့ထုတ်သတင်းစင်မှာတနည်းကျော်ကာလအတွင်းအိုးမဲ့အိမ်မဲ့ဖြစ်သွားရတဲ့ပြည်သူပြည်သားဒုက္ခသည်များစီးရင်ကိုဖော်ပြထားပါတယ်။အိုးအိမ်ပျက်စီးသွားရသူဥယျာဉ်မှာစကိုင်းတိုင်းက23,000နီးပါးနဲ့အများဆုံးဖြစ်ပြီးကရင်ပြည်ကကြားပြည်နယ်က9,200ကျော်နဲ့ဒုတိယအများဆုံးဖြစ်ပါတယ်။ကရင်ပြည်နယ်ကတော့9,400နဲ့တတိယအများဆုံးဖြစ်ပြီးစမ်းပြည်နယ်တောင်ပိုင်းမှာ9,800ကျော်နဲ့သဒုထမကွေးတိုင်းက4,000ကျော်နဲ့ပြင်ဆင်မှအများဆုံးဖြစ်နေပါတယ်။အိုးအိမ်မဲ့ဖြစ်သူဥယျာဉ်တပေါင်းအောင်မှရှိတဲ့ဒေသတွေကတော့မွန်ပြည်နယ်တနင်္သာရီတိုင်းရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ဖြစ်ပါတယ်။စကိုင်းတိုင်းနဲ့ချင်းပြည်နယ်ကအိန္ဒိယမှာခိုလုံသူဥယျာဉ်3,600ကျော်ရှိပြီးထိုင်းနိုင်ငံမှာခိုလုံသူကတော့2,000ခန့်သာရှိတယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်း၈ခုမှာလည်းခိုလုံနေကြသူတွေရှိပါတယ
်။မြန်မာတပြည်လုံးမှာလွန်ခဲ့တဲ့ဧပြီလ17ရက်အထိအိုးမဲ့အိမ်မဲ့ဖြစ်သွားသူပေါင်းကိုယ်ကိန်းကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်ယုံကခမတ်ပါလေဒီထဲမှာဖေဖော်ဝါရီလ10ရက်နေ့စစ်အာဏာသိမ်းပြီးမှအိုးမဲ့အိမ်မဲ့ပြစ်သားသူက9ကိန်းခွဲလောက်ရှိပါတယ်အရှိတောင်ပိုင်းဖြစ်တဲ့ကရားကရင်မွန်နဲ့တနင်္လာရီမှာအိုးမဲ့အိမ်မဲ့ဖြစ်သူ2,300ကျော်ရှိပြီးအနောက်မြောက်ဒေသစကိုင်းတိုင်းမှာ2,000ကျော်အိုးမဲ့အိမ်မဲ့ပြစ်သွားပါတယ်စကိုင်းတိုင်းမှာအိုးမဲ့အိမ်မဲ့ပြစ်သွားသူတွေဟာတရားဝင်တရားထက်လက်လေတင်းချောင်သာတွေရှိသလိုရဝေးဒီတော့ကိုထွက်ခွာသူတွေများပြားလာကြောင်းမေလ7ရက်နေ့ထုတ်အေယဝတီသတင်းမှာဖော်ပြထားပါတယ်။စိုက်ပျိုးရေးနဲ့အခြားလုပ်ငန်းတွေလည်းရပ်တန့်နေပါတယ်
။ဒါပေမဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့မေလ6ရက်နေ့ထုတ်စီရင်မှာတော့ဒုက္ခသည်ဥယျာဉ်တိုးပွားနေတာတွေ့နိုင်ပါတယ်။စကိုင်းတိုင်းမှာနေရက်ကိုစွန့်ခွာသူ3,400ကျော်ရှိပြီးမကွေးတိုင်းမှာ9,000ကျော်ချင်းပြည်နယ်မှာ3,600ကျော်ရှိလာပါတယ်။မြန်မာပြည်လုံးမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေသူ14,000ကျော်ရှိပေမဲ့ကုလသမဂ္ဂအနေနဲ့6,000ကျော်ကိုသာအကူအညီပေးဖို့ရည်မှန်းထားပါတယ်။ဒီနှစ်ရဲ့ပထမ3လအတွင်းလူဦးရေ2,000ခွဲကိုသာကူညီနိုင်တယ်လို့ဆိုပါတယ်။မြန်မာပြည်ရဲ့လူသားချင်းစာနာမှုရန်ပုံငွေလိုအပ်မှုဟာဒေါ်လာ1,120ကျော်ဖြစ်ပေမဲ့တန်း30ကျော်သာရသေးတယ်လို့ဖော်ပြထားပါတယ်။ဒေသလူအပ်သူ73တန်းကျော်ရှိပေမဲ့2တန်းကျော်ကိုသာထောက်ပံ့နိုင်တာတွေ့ရပါတယ်
။အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းလွန်ခဲ့တဲ့ဧပြီလအတွင်းမှာလူသားချင်းစာနာမှုအခုအညီတန်း100ကျော်ထောက်ပံ့ခဲ့တယ်လို့မကြာမီကသတင်းထုတ်ပြန်ပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေတော်လိုင်းရင်းမှာထိခိုက်ပံ့ရရသူတွေနဲ့ကြာဆုံးသွားသူတွေရဲ့မိသားစုတွေကိုထောက်ပံ့တယ်လို့ဆိုပါတယ်။အကြောင်းအမျိုးမျိုးကြောင့်လူသားချင်းစာနာတောက်ကားမှုအခုအညီလိုအပ်နေပြီလို့လည်းကူညီပံ့ပိုးတယ်လို့ဆိုပါတယ်စစ်ကောင်စီတပ်ကအမျိုးမျိုးအတားအဆီးတွေလုပ်နေတဲ့ကြားကမိဖက်အဖွဲ့တွေနဲ့ချိတ်ဆက်ပြီးပြည်သူစီကိုအရောက်ပုတ်ပေးတာဖြစ်ပါတယ်နိုင်ငံခြားကလူဝေထဲ့ဖို့ဂရုပြုထားတဲ့အချိန်အပြည့်အဝရတဲ့နိုင်ငံဆိုတာမရှိသေးပါဘူး UNHCR ရုံးကဒီနေ့အတွက်ဒေါ်လာ58တန်းလိုအပ်တယ်လို့သတ်မှတ်ထားရမှာ33ရာခိုင်နှုန်းရရှိပြီလို့မေလ10ရက်နေ့ကသတင်းထုတ်ပြန်ပါတယ်။အများဆုံးထောက်ပံ့သူဟာဂျပန်ဖြစ်ပြီးအမေရိကန်ကဒုတိယအများဆုံးပါ။မြန်မာပြည်မှာ UNHCR ဒုက္ခသည်ရုံးဟာ ဒုက္ခတွေတတန်းတသိန်းယောကိုကူညီထောက်ပံ့နေပါတယ်။ဒါပေမဲ့လုံလောက်တာမဟုတ်လို့ပြည်တွင်းပြည်ပကမြန်မာပြည်သူပြည်သားတွေရဲ့အလှူငွေဟာပြည်ရေးရှင်ရေးအလွန်အရေးကြီးနေကြောင်းသင်ပြလိုက်ရပါတယ်ခင်ဗျာ။